ထိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့ရနောင်းဌာနမြန်မာစာတင်ကျောင်းကဆရာဆရာမ30တယောက်ကိုနိုင်ငံသားလူ့သမားတွေအနေနဲ့စာတင်ကြားခွင့်မရှိတဲ့အတွက်အာဏာပိုင်တွေကဩဂုတ်လ24ရက်နေ့ကဖမ်းဆီးခဲ့ပြီးတော့ရနောင်းအလုပ်သမားနဲ့အလုပ်ကိုင်ရှာဖွေရေးဌာနကအမှုဖွင့်အရေးယူထားပါတယ်။မအေးမာကတင်ပြပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့ကမြန်မာရှစ်ပြောင်းကျောင်းသားကျောင်းသူပေါင်း1500လောက်စာတင်ကြားနေတဲ့ရနောင်းဌာနမြန်မာရှစ်ပြောင်းစာတင်ကျောင်းကဆရာဆရာမ32ဦးကိုထိုင်းအနာပိုင်းတွေကဖမ်းဆီးခဲ့တာပါ။တရားဝင်မှတ်ပုံတင်ထားခြင်းမရှိသလိုထိုင်းနိုင်ငံရဲ့ပြည်ရေးဝန်ကြီးဌာနရဲ့လက်အောက်ခံ Migrant Learning Center အဖြစ်အတိအမှတ်ပြုခံနိုင်ရတဲ့အကြောင်းမဟုတ်တာကြောင့်ဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်။ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်။
အာသူကအဲ့အခုပြောနေတာအားလုံးက32ဦးလို့ပြောတယ်ဆရာဆရာမဆရာမကများတာပေါ့အဖွဲ့ဆောင်ကဝန်ထမ်းတာပေါ့လေအနာပေါင်းတော့ဖြစ်တတ်ပါပဲဒီတက်ကလည်းပါပဲပြီးတဲ့အခါကျတော့ငုနာပြောတဲ့သဝတိကံပါတယ်ပြီးတဟဟံပါတယ်ဒီလူမလုံးလုံးချပ်ပြီးပေါ့ဒါပေမဲ့အခုဆွဲတာတော့အဓိကလူမလုံးလုံးချပ်ခွေရရနေတော့သူ့ရဲ့ဟောစာပေါ့ဟိုဆရာဝင်အလုပ်လုပ်ခွင့်မရပဲနဲ့ဒီလောက်ကိုလုပ်နေတယ်ဆိုပြီးတော့ဒါနဲ့ဆန်းတာပေါ့ဒါကတခုလည်းကြာခံတာပြီးသားပဲအရင်တော့လည်းအမပတ်တိမှာလည်းတန်းဖြစ်တာပဲလေ
ကျောင်းမှာစာတင်ကြားနေတဲ့ဆရာဆရာမတွေဟာထိုင်းမြန်မာနယ်စပ်မျိုးဖြစ်တဲ့ကော့တောင်းမျိုးကနေရနောင်းဘက်ကိုကူးလို့ရတဲ့နယ်စပ်ချက်တော်လက်မှတ်တွေကိုကန်ဆောင်ထားကြသူများဖြစ်တယ်လို့လည်းဆိုပါတယ
်သူကဥပ္ပအဖိတ်ဥပ္ပပြိတဲ့ကျောင်းဆိုစနေနေ့ဖွင့်တယ်စနေနေ့ကျောင်းနေရကျွန်တော်တို့ဒီဘက်မှာအဲဒီအဖိတ်ဥပ္ပမဟုတ်စနေနေ့ဆိုရင်ဟိုပြိတာပေါ့နော်အဲ့တော့မနေ့ကစတင်ကျောင်းမှာဝင်ဖြစ်တာဘောရာပတ်စီနေလာကြတာအများကြီးပေါ့ဒါမဲ့ခိုင်တဲ့မှာ CI တမားနဲ့ပါတယ်လို့ကြားတာပဲကျွန်တော်တို့အားအထောက်ထားဒါစေတနာသိမ်းတာပေါ့နော်လောဆယ
်ရနောင်းထာနီကျောင်းမှာကျောင်းသားကျောင်းသူပေါင်း1500ခန့်တက်ရောက်ပညာသင်ကြားနေတာဖြစ်ပြီးကျောင်းဖွင့်ထားတာဟာ15နှစ်ထက်မနည်းရှိနေပြီလို့ဆိုပါတယ်ဒီကျောင်းကိုတော့မြန်မာဖုန်းတော်ကြီးတစ်ပါးဖြစ်တဲ့ငင်းညံဆရာတော်ကတာဝန်ယူဖွင့်လှစ်ခဲ့ပြီးရနောင်းကထိုင်းဖုန်းတော်ကြီးကျောင်း3ကျောင်းကဆရာတော်ကြီးများကဝိုင်းဝန်းကူညီပြီးဖွင့်လှစ်ထားတာဖြစ်တယ်လို့လည်းဦးမင်းဦးကဆိုပါတယ်ဒါပေမဲ့တရားဝင်မှတ်ပုံတင်ထားခြင်းမရှိဘဲနားလည်မှုနဲ့သာဖွင့်ထားတဲ့ကျောင်းဖြစ်တယ်လို့လည်းဆိုပါတယ်။ထိုင်းတောင်ပိုင်းရဲ့မြန်မာကလေးအများဆုံးတက်ရောက်တင်ကြားနေတဲ့စာပြကျောင်းလည်းဖြစ်ပါတယ်။ဒီကျောင်းဟာမြန်မာတင်ရိုးနဲ့အထက်တန်းထိပညာသင်ကြားပေးနေတာဖြစ်ပြီးအထက်တန်းကိုတော့ကော့တောင်းဘက်မှာတွားရောက်ဖြေဆိုနိုင်ပါတယ်။ပြီးခဲ့တဲ့နှစ်ကတော့ဆယ်တန်းအစိုးရစစ်ဆံမှုပွဲကိုအဲ့ဒီကျောင်းကကျောင်းသားတချို့ဟာမြောက်ဝီမြို့ဘက်မှာလာရောက်ဖြေဆိုခဲ့ပါတယ်။ဖမ်းဆီးခံရတဲ့ဆရာဆရာမတွေကတော့ကျွန်တော်အလုတ်သမားနဲ့အလုတ်ကန်ရှာဖွေဌာနကအမှုဖွင့်အရေးယူထားတာဖြစ်တဲ့အတွက်မြန်မာတိုင်ရုံးရဲ့အကူအညီကိုယူပြီးဆရာဆရာမတွေလွတ်မြောက်ရေးအတွက်လှုံ့ဆော်သွားမှာဖြစ်တယ်လို့လည်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကပြောဆိုခဲ့ပါတယ်ရှင်။